ြန်စာအစီအစဉ်ကနေကြိုဆိုလိုက်ပါတယ်ဒီတစ်ပတ်အတွက်ပေးစာပြန်စာအစီအစဉ်ကပထမဆုံးအနေနဲ့ပြောပြပေးမှာကတော့ရေပိုက်ကြီးတွေနေရာအတော်များများမှာပေါက်နေတာကြောင့်ရေမရတာရေမီတာတက်ဆင်ပေးမယ်ဆိုပြီးငွေလာကောက်သွားပေမဲ့အခုချိန်ထိတက်ဆင်ပေးခြင်းမရှိတဲ့အကြောင်းပါဒါကတော့ရန်ကုန်မြို့တကုံမြို့တစ်တောင်ပိုင်းတရားခွန်ရက်ွက်မှာနေထိုင်သူတဦးကအစာပေးဖို့လာတာပါလက်ရှိရက်ွက်နေပြည်သူတွေသုံးဆွဲနေကြတဲ့နိုင်ငံတော်ကတက်ဆင်ပေးထားတဲ့ရေကလာတဲ့အိမ်ကလာပြီးမလာတဲ့အိမ်ကမလာပဲဖြစ်နေတာတော်တော်ကြာပါပြီမလာတဲ့အိမ်ကပိုများပါတယ်လာတဲ့အိမ်ကတော့ရေလာပြီးထင်တဲ့အခါနေရောညပါစောင့်ပြီးရေမော်တာနဲ့ဆုပ်ယူပြီးသုံးကြရပါတယ်ကွန်ကရစ်မြေအောက်ရေပိုက်တွေနေရာအတော်များများမှာကွဲပေါက်နေတာကြောင့်လာတဲ့ရေကလည်းမတန့်ရှင်းပါဘူးပြီးတော့ရေမီတာတက်ဆင်ပေးမယ်ဆိုပြီးရန်ကုန်မြို့တော်စီမံတရားရေးရေရရှိရေးရေပေးဝေရေးအဖွဲ့ကကြက်4000တောင်းခံပါတယ်ဒါပေမဲ့အခုချိန်ထိရေမီတာတက်ဆင်ခြင်းမရှိသေးတာနဲ့ပတ်သက်ပြီးအထက်လူကြီးတွေသိရှိနိုင်ဖို့ RFA ကတက်ဆင်တင်ပြရတာပါဆိုပြီးပေးပို့လာပါတယ်ရှင်ဒီတစ်ခါပြပြပေးမှာကတော့မလေးရှားနိုင်ငံမှာအလုတ်သွားလုပ်နေတဲ့မြန်မာရွှေပြောင်းလုပ်သားတွေဒုက္ခရောက်နေတယ်ဆိုတဲ့အကြောင်းပါ။ဒါကတော့မလေးရှားနိုင်ငံဆလံကောပြည်နယ်မှာအလုတ်လုပ်နေသူကစာပေးပို့လာတာပါ။ကိုဗစ်ကပ်ရောဂါကပ်ဘေးကာလကြာမြင့်လာတာနဲ့အမျှမလေးရှားမှာရောက်နေတဲ့မြန်မာရွှေပြောင်းလုပ်သားတွေနေရက်မပြောင်းနိုင်ပဲဒုက္ခရောက်နေကြပါတယ်။မလေးအစိုးရကနေရက်ပြောင်းလို့တဲ့ရွှေပြောင်းလုပ်သားတွေကိုဒဏ်ကြေးပေးဆောင်ပြီးတရားဝင်လမ်းကြောင်းကပြောင်းနိုင်ဖို့ဇန်နဝါရီလကနေဇွန်လအထိခွင့်ပြုလိုက်ပါတယ်။ဒါကြောင့်ကိုပြည်ကိုပြောင်းနိုင်တော့မယ်ဆိုပြီးဝမ်းသာနေချိန်မှာပဲမြန်မာအစိုးရကပြည်ပလေကြောင်းလိုင်းတွေပိတ်လိုက်ပါတယ်။ဒါဟာမလေးရှားမှာရောက်နေတဲ့ရွှေပြောင်းလုပ်သားတွေရဲ့ဒုက္ခအခက်အခဲတွေကလွတ်မြောက်ဖို့နည်းလမ်းတစ်ခုကိုအစိုးရကရိုက်ချိုးလိုက်တယ်လို့ခန်းစားနေရပါတယ်။ဒါကြောင့်ဒီလိုအခက်အခဲတွေရှိနေတာကိုအစိုးရနဲ့အထက်လူကြီးတွေသိရှိနိုင်အောင် RFA ကတဆင့်ထုတ်လွှင့်ပေးပါဆိုပြီးပေးပို့လာပါတယ်ရှင်
။ကိုဗုံဝင်းချင်းကအဆင်မပြေတာတွေအမြင်မတော်တာတွေကိုပြောချင်ရင် RFA ရဲ့ဖုန်းနံပါတ် ၃၉၉၄၂၃၈၆၄၁ကိုဆက်သွင်းနိုင်ပါတယ်ခင်ဗျာ
အခုဆက်ပြီးပြောပြပေးမှာကတော့လောင်ကစားဝိုင်းတွေကိုတက်ဆိုင်ရာကအေးမယူနိုင်ဖြစ်နေတယ်ဆိုတဲ့အကြောင်းပါဒါကတော့မန္တလေးတိုင်းဒေသကြီးဝမ်းတွင်းမြို့နယ်ကဒေသခံကဖုံးဆက်ပြောပြလာတာပါဝမ်းတွင်းမြို့နယ်မှာဂျင်ဝိုင်းကြက်ဝိုင်းအစရှိတဲ့လောင်ကစားဝိုင်းတွေအများကြီးလုံနေကြတာ၄လခန့်ရှိနေပါပြီတပတ်ကို2ရက်လူ200နီးပါးခန့်လောင်ကစားအကြီးကျယ်လုံနေပြီးလူစုလူဝေးတွေလည်းဖြစ်နေပါတယ်ဒီလိုဖြစ်နေတာကိုအုတ်ချုပ်ရေးပိုင်းကိုတိုင်ထားပေမဲ့တာဝန်ရှိသူတွေတွားရောက်ကြည့်တဲ့အခါမှာအဲ့ဒီလောင်ကစားဝိုင်းကသတင်းကြိုရထားပြီးခဏနားလိုက်ပါတယ်။ဒါကြောင့်သတင်းကြိုမပေါက်ကြားရအောင်ရှောင်းတခင်ဝစ်စင်စေးကြဖို့တောင်းဆိုပါတယ်ဆိုပြီးပြောပြလာပါတယ်ရှင်။ဒီနည်းတူပါပဲစကိုင်းတိုင်းဒေသကြီးမုံရွာမြို့နန္ဒဝန်ရက်ကွက်သီရိမင်္ဂလာ16လမ်းမှာဂျင်ဝိုင်းလောင်ကစားဝိုင်းတွေအကြီးကျယ်လုံနေပါတယ်ဆိုပြီးဖုံးဆက်ပြောပြလာတာတွေလည်းရှိပါတယ်။လောင်ကစားကြောင့်လူတွေကအိမ်တွေခြံတွေပေါင်ဘဝပြတ်နေကြတာကြောင့်သက်ဆိုင်ရာကအမြန်ဆုံးဝင်ရောက်စစ်ဆေးပေးဖို့ RFA ကတစင်တင်ပြရတာပါဆိုပြီးပြောပြလာပါတယ်ရှင
် RFA ကိုစာရေးပြီးပို့ခြင်းလဲဆိုရင် RFA Barmis ရဲ့ Facebook Messenger ကနေဖြစ်ဖြစ် barmis@rfa.org email ကဖြစ်ဖြစ်ပေးပို့ကြပါ
နောက်ထပ်ပြောပြပေးမှာကတော့မှတ်ပုံတင်မရှိသေးတဲ့လူငယ်တွေအများကြီးရှိနေတာကြောင့်မှတ်ပုံတင်လုပ်ပေးစေခြင်းနဲ့ဆိုတဲ့အကြောင်းပါဒါကတော့သခိုင်းတိုင်းဒေသကြီးကက်မလူမြို့နယ်ညောင်ပင်စိတ်ကျေးရွာမှာနေထိုင်တဲ့ကိုစင်မင်းထွန်းကစာပေးပို့လာတာပါကက်မလူမြို့နယ်မှာရှိတဲ့ကျေးရွာအတော်များများမှာအိမ်ထောင်စုစည်းရင်းမရှိတဲ့မိသားစုအများကြီးရှိနေပြီးနိုင်ငံသားစီစဉ်ရေးကပ်ပြားမရှိတဲ့လူငယ်တွေလည်းအများကြီးရှိနေပါတယ်ဒါကိုသက်ဆိုင်ရာတာဝန်ရှိလူကြီးတွေသိရှိပြီးနိုင်ငံသားစီစဉ်ရေးကပ်ပြားလုပ်ပေးနိုင်ဖို့တောင်းဆိုပါတယ်ဆိုပြီးပြပို့လာပါတယ်ရှင်။ဒီတစ်ပတ်ရဲ့ပေးစာပြန်စာအစီအစဉ်ကတော့ဒီလောက်ပါပဲ။နောက်တစ်ပတ်တွင်မှာဘလို့အကြောင်းအရာတွေကိုပြောပြပေးဦးမလဲဆိုတာစောင့်မျှော်ကြည့်ရှုအားပေးကြပါဦး။ RFA ရဲ့ပေးစာပြန်စာအစီအစဉ်ကိုကြည့်ရှုပေးတဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။